ပါရှင်ချစ်လန်းတိုင်းမှာပန်းပွင့်စီဆိုတဲ့မြို့သမီးပတ်စင်ကဏ္ဍကနေရွှေကောက်ပွဲဝင်ရောက်ရှင်ပြိုင်ကြမယ်တိုင်းရင်းသားအမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းတွေရဲ့အကြောင်းကိုစူးစီးတင်ပြပြီးအခုတော့ရွှေကောက်ပွဲမှာတတိပုဂ္ဂလအနေနဲ့ဝင်ရောက်ရှင်ပြိုင်ကြမယ်အမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းတွေအကြောင်းဖက်ဒီတစ်ပတ်မှာဆက်ချင်ပါတယ်ရှင်ရှမ်းပြည်နယ်တောင်ပိုင်းပင်တယားမြို့ဖြီးသူလွှတ်တော်နေရာအတွက်ဒေါက်ခင်တန်းအေးခေါ်ဒေါက်ခင်ထူးကတတိပုဂ္ဂလဖြစ်ဝင်ရောက်ရှင်ပြိုင်မှာပါပါတီကြီးတွေကမှတတိပုဂ္ဂလအနေနဲ့ဝင်ရောက်ရှင်ပြိုင်ရမှာအပြင်အမျိုးသမီးကလည်းဖြစ်နေပြန်တော့မဲဆွယ်စည်းရုံးရေးတွေမှာအခက်အခဲကြုံရတာမျိုးရှိတယ်လို့ရွှေကောက်ပွဲအကျိုးကာလသူ့ရဲ့အတွေ့အကြုံကိုခုလိုပြောပြထားပါတယ်ရှင
်ဟုတ်အခွဲစည်းရုံးရေးတွေတော့ဆင်းနေရပါတော့ဒါပေမဲ့အနဲ့ချက်တော့ရှိတာပေါ့ကျမတို့ကတော့တတိပုဂ္ဂလဆိုတော့ဟိုပါတီကြီးတွေလိုမျိုးတော့ခန်းခန်းနားနားရောမကြောညာနိုင်ဘောနော်ကိုတတ်နိုင်တော့တော့ရွာတွေသွားပြီးတော့မှရွာသားတွေစုပြီးတော့မှစီးရင်နေရသဘောမျိုးပေါ့ပါလုတ်ပေးမယ်ညာလုတ်ပေးမယ်လို့တော့ကျမတို့တော့ကတိတော့မပေးနိုင်ဘူးလေတတိပုဂ္ဂလလည်းဖြစ်တယ်နော်နောက်ပြီးတော့အခုလောလောဆယ်အချိန်မှာတော့ကျမတို့ကပါကတိပဲပေးနိုင်လဲဆိုရင်ပြည်သူတွေကိုကျမတို့ရွေးတဲ့အတွက်ကြောင့်မို့မသွားတယ်ဆိုတာမျိုးမဖြစ်စေရဘူးဆိုတဲ့ကတိတစ်ခုတော့ကျမတို့ကကြော်တဲ့တော့ကျမအလိုပဲပြီးခဲ့တယ်သူတို့မှာ online ရေးအဖွဲတို့ပါလို့ရှိရလေအဲဒီ online ရေးအဖွဲတွေနဲ့သူကစီယုံလို့လွှဲတယ်လေအတူတူကြတော့တယောက်ထက်ဖြစ်တဲ့အခါကျတော့ဟိုရွာတိုင်းဈေးတော့ကိုကမရော့နိုင်ဘူးပေါ့နော်ဟိုအတက်နေဆုံးတော့ကိုသွားနိုင်သလောက်ကတော့ကိုကသွားပြီးတော့အလိုစီယုံရတာပေါ့
တတိပုဂ္ဂလကိုယ်စားလှယ်လောင်းဒေါက်ခင်တန်းအေးခေါ်ဒေါက်ခင်ထူးကကျောင်းဆရာမတူပါဒါကြောင့်ဖွံ့ဖြိုးမှုနှောင့်နှေးနေတဲ့သူ့ရဲ့မဲဆန္ဒနေမြေထဲမှာပညာရေးကဏ္ဍတိုးတက်ဖို့အပြင်အလောက်ကင်ရှားပါနေတဲ့အမျိုးသမီးတွေအတွက်ဖြည့်ရှင်းပေးချင်တာကြောင့်ရွှေကောက်ပွဲကိုဝင်ဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့လည်းပြောပါတယ်
။ဖွံ့ဖြိုးမှုနေပါတဲ့နေမြေဖြစ်တော့လေ။လောက်ရရလောက်ရရတော့အများကြီးပဲစိတ်ကူးထက်မှာတော့အများကြီးရှိနေတယ်ပညာရေးရောစီးပွားရေးအကြမ်းမှရေးရောပေါ့နော်။ကျမတို့ဒေတာမှလည်းအမျိုးသမီးတွေပေါ့နော်။လောက်ကင်နေမရှိလို့ဟိုတခြားလောက်တင်ဘာလုပ်နေရတဲ့ဟာမျိုးတွေအဲ့ဒါမျိုးတွေလည်းကျွန်မတို့ပြေးချင်တဲ့ဆောင်သားတွေအများကြီးရှိရအမျိုးသမီးတွေကတော့ဒီမှာကတော့ဘာဖြစ်နေလဲဆိုတော့ဒီကြဖုန်ဖြူမှုနေပါတဲ့ခါကျတော့ပညာတတ်ကနေတယ်လေပညာတတ်နေတဲ့ခါကျတော့ပညာမတတ်တဲ့ခါကျတော့လူကြုံရဂျပန်အလုပ်တွေတော်တော်များများလုပ်နေရတာမျိုးတွေရှိရလေအဲ့ဒါမျိုးတွေကျွန်မအခုပြေးချင်တာအဲ့ဒါမျိုးတွေ
ခုတော့နောက်ထပ်တတိပုဂ္ဂလအမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းတူဖြစ်တဲ့ဒေါက်ခင်အေးနဲ့မိတ်ဆက်ပေးချင်ပါတယ်။ဒေါက်ခင်အေးကရခိုင်ပြည်နယ်ကြောက်ဖြူမြို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာအတွက်ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။သူ့ရဲ့မဲဆန္ဒနေမြေထဲမှာတော့ကြက်ခိုင်ဖွံ့ဖြိုးရေးပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရခိုင် ANP ပါတီအပြင်နောက်ထပ်တတိပုဂ္ဂလကိုယ်စားလှယ်သုံးဦးနဲ့သူကရှင်ပြိုင်ရမှာဖြစ်ပါတယ်။ကျမရေးဆရာမတူဖြစ်တဲ့သူ့အနေနဲ့ရခိုင်ပြည်နယ်အတွင်းမှာကျမရေးကဏ္ဍတွေတိုးတက်လာဖို့နဲ့အတူအလို့အကန့်ရှားပါမှုတွေကိုလွှတ်တော်တွေကနေဖြည့်ရှင်းပေးချင်တာမို့ရွေးကောက်ပွဲဝင်ခဲ့တာလို့ဆိုပါတယ်
ကနားကျမရဲ့ဆရာမဆိုတော့အမျိုးသမီးရဲ့ကျမရဲ့ကလေးရဲ့ကျမရဲ့တို့ကိုပြည့်စုံပေးမယ်ပေါ့နော်။နောက်ရခိုင်ပြည်နယ်မှာရှိတဲ့လူလားပိတ်လူငယ်တွေအရေးအတရာနိုင်ငံခြားမှာသွားပြီးတော့နေရာတော့ဒီမှာဓာတ်ငွေစိတ်ယူနေဆိုတော့အခုကအလုပ်အကန့်ကိုပေါ်မြရတယ်။အဲ့ဒီမှာဒေသခံတွေအများကြီးအလုပ်ရနိုင်ဖို့ကျမကကြိုးစားပေးမှာပေါ့နော်။ဒါတွေကလေယာဉ်မြေစိတ်စည်းတဲ့နေရာတို့ကျမကလိုက်ပြီးတော့ပြောပေးတာပေါ့နော်။အဲ့ဒီလိုအတဲသူတို့ကဒီမှာကိုတောင်းဆိုရတယ်အဲ့ကျွန်မလုပ်ပေးထားတယ်ကျမရေးညှိနှိုင်းဖို့အဓိကပြောတယ်ဒီမှာကလေမျိုးသမီးတွေဒီမိုကရေစီရဖို့ရယ်နောက်ပြီးတော့မျိုးသမီးတွေကပေါ့အလုပ်ကမှဖြစ်ပြီးမျိုးသမီးဖြစ်ပြီးအတဲကရောပါဝင်နိုင်အောင်ပေါ့နော်လူမျိုးပြောပြပါတယ
်တတိပုဂ္ဂလအနေနဲ့ရွှေကောက်ပွဲမှာဝင်ရောက်ရှင်ပြန်ရမှာဖြစ်ပေမဲ့အားမငယ်ပဲနဲ့ရခိုင်ပြည်နယ်ကြီးဖွံ့ဖြိုးတိုးတက်ဖို့အတွက်ဆိုရင်ဘယ်ပါတီနဲ့မဆိုပူးပေါင်းလှုပ်ဆောင်ခြင်းနဲ့လို့သူ့ရဲ့ဆန္ဒကိုပြောပါတယ်ကြပြင်လဲရခိုင်အမျိုးသမီးတွေရဲ့ခန္ဓာမြင်မဖို့သူ့ရဲ့ဆန္ဒကိုလည်းအခုလိုပြောပြပါတယ်ရှင်
။ဒီနေ့ကဏ္ဍဆိုတော့ဗောနော်လွတ်တော်မှာဖြစ်ပြီးအမျိုးသမီးရဲ့နေရာတစ်ခုရအောင်ပေါ့အခုဆိုရှေ့အခိုင်တော့ပဲရှိပါတယ်နော်အဲ့ဒါအမျိုးသမီးတွေနေရာအများကြီးရအောင်ကျမရဲ့ပညာရေးလူမှုရေးတွေမှာအမျိုးသမီးတွေကရှေ့နဲ့မရောက်နိုင်အောင်တော့ကြိုးစားမယ်လို့ခိုင်မှာတော့အမျိုးသမီးရဲ့အနိုင်ခံတော့မရှိပါဘူးအဝါဓာတ်လူခွင့်ရပါပဲ။ဒါပေမဲ့လုံငန်းတွေမှာတော့ဗောလက်ရှိရှိနေရာတွေမှာတော့အများကြီးရနိုင်အောင်ပေါ့နော်ကျောင်းနာဖို့ဆိုနိုင်ဖို့နောက်ကျမကတော့ကျမရဲ့ဌာနကဆိုတော့ကျမရဲ့ကိုပို့ပြီးတော့စိတ်ဝင်စားပြီးတော့အမျိုးသမီးတွေရဲ့ကဏ္ဍမှာကျမရဲ့အသိပညာဖွံ့ဖြိုးတိုးတက်အောင်နေဒီမှာဆက်ကတော့များများရအောင်ပေါ့အမရဲ့အဲ့ဒီလိုပဲလုပ်ရှင်နေကျမအကြီးကတော့ဒါပါပဲပါတီကြီးကြီးမကြီးကြီးအခုကလည်းလူတွေကပါတီကိုမကြည့်ပဲလူကိုကြည့်တော့ပြင်မယ်ဆိုတော့အားကြီးတာပေါ့
နောက်ထပ်တတိပုဂ္ဂလအမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းတူကတော့တော်တာရှင်တွေနဲ့ရင်းနှီးပီးသားဖြစ်တဲ့ဒေါက်တာဒေါ်ညွညွသင်းမရှင်အခုလာမယ့်ရွှေကောက်ပွဲမှာတော့ဗဟန်းမျိုးနယ်အတွက်သူကဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်ဒေါက်တာဒေါ်ညွညွသင်းကတတိပုဂ္ဂလအနေနဲ့ဝင်ရောက်ရှင်ပြိုင်မယ်ဆိုပေမဲ့သူ့ကိုထောက်ခံသူတွေအများပြားရှိတယ်လို့ကူညီတဲ့သူတွေလည်းရှိပါတယ်ဒါပေမဲ့အခုရွှေကောက်ပွဲနီးလာတာနဲ့အမျှအမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းနေအပေါ်ပုံကိုရေးထိခိုက်မှုတွေအများပြားတွေ့လာရတယ်လို့ပြောပါတယ် ဒီလိုမျိုးအမျိုးသမီးအရေအပေါ်ထိခိုက်မှုတွေကိုကာကွယ်နိုင်ဖို့အတွက်နိုင်ငံမှာဥပဒေတရားလိုပြီလို့သူ့ရဲ့အမြင်ကိုအခုလိုပြောပြထားပါတယ်ရှင်
internet ကရင် facebook ကရင်ပေါ့เนาะကျမတို့ပုံကိုရေးတိုက်ခိုက်မှုတွေပေါ့ပုံကိုရေးအပုတ်ချမှုတွေလုပ်နေတာပေါ့เนาะအဲ့ဒါတွေကိုအင်အားကြီးပါတီတွေကသူတို့ရဲ့ official account ကရင်လုပ်တာပေါ့เนาะအဲ့ဒါတွေကိုဟိုအရေးမယူဘူးပေါ့เนาะအဲ့တော့ဒီတလောအတွင်းမှာဒါတမနာကြီးကိုပဲဖြစ်ဖြစ်ကာကွယ်ဥစည်းချုပ်ကိုပဲဖြစ်ဖြစ်ပေါ့เนาะဒါထိပါမှုတွေရှိလို့ရှိရင်ဒီလိုထိပါမှုတွေကိုတော့ဒါဟိုညာတွင်းချင်းအရေးယူတာတွေ့ရတယ်လေကျမဆိုရင်ဒါစာအုပ်ကိုထုတ်ဝေပြီးတော့ကိုတိုက်ခိုက်တာလေဒီလိုအဖြစ်တွေရှိနေတာကိုကျမတို့သက်ဆိုင်ရာအာဏာပိုင်ရောသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ရောပေါ့နော်ဒီတိုင်းထားတဲ့ပုံမှာတော့ကျမတော်တော်အံ့ဩတယ်ဒါကြောင့်မလို့ဒီနိုင်ငံမှာကျမတို့ပေါ့နော်လွတ်တော်မှာအများဆုံးပြတန်းတင်တာကတော့အမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းတွေကိုဒါပုဂ္ဂိုလ်ရဲ့အပုတ်ချတိုက်ခိုက်မှုတွေကိုပြင်းပြင်းထန်ထန်ဟိုတားမြစ်ဖို့ပေါ့နော်ကျမတို့ဥပဒေတစ်ခုကတော့ဒီစီလိုရဲပေါ့နော်ဥပဒေမရှိသေးရင်လည်းပဲအခုတီစဲဥပဒေတွေနဲ့အညီပြင်းပြင်းထန်ထန်ပေါ့နော်ထိထိရောက်ရေးယူဖို့လိုနေပြီလို့တော့ကျမသုံးသပ်တယ်လေအဲ့ဒါကတော့ကျမတို့ရဲ့အကြီးအမားဆုံးစိန်ခေါ်မှုပါပဲ
ဒါကြောင့်မလို့မြန်မာနိုင်ငံမှာအမျိုးသမီးတွေကိုအကြမ်းဖက်မှုကာကွယ်ရေးဥပဒေကိုအမြန်လိုတယ်လို့လည်းသူကဆိုပါတယ
်ကျမတို့အမျိုးသမီးဒုတိယလုံးအတွက်အရေးတကြီးလိုအပ်တဲ့အိမ်တွင်းအကြမ်းဖက်မှုကိုကာကွယ်ရေးပေါ့နော်အမျိုးသမီးသူကြုံတွေ့နေရတဲ့အကြမ်းဖက်မှုကာကွယ်ရေးဥပဒေကိုကျမအမြန်ဆုံးပြင်သွင်းမယ်လို့ကျမသာကတိပေးပြီးသားဖြစ်ပါတယ်အမျိုးသမီးသူတရားလုံးအတွက်ကျမစဉ်းစားတယ်ကျမတို့ခုနလိုပေါ့နော်ထိပါနှောက်ယှက်မှုတွေပေါ့ harassment law ကိုလည်းကျမတို့မကြခင်မှာပေါ့နော်အမြန်ဆုံးပြတန်းတင်တယ်အဲ့တော့ဒီလွတ်တော်ကကျန်တဲ့လွတ်တော်ကမပြတန်းမှုဆိုရင်တော့ကျမလွတ်တော်ကိုယ်စားလှုပ်ဖြစ်တဲ့နေ့မှာကျမအဲ့ဒါကိုဦးစားပေးပြီးတော့ကျမပြင်သွင်းမှုကျမစင်စားထား
ပါတယ်။ဒါကတော့ရွေးကောက်ပွဲမှာတတိပုဂ္ဂလကိုယ်စားလှယ်တွေဖြစ်ရွေးကောက်ပွဲဝင်ကြမယ်အမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းတချို့ပြောပြခဲ့တာပါရှင်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်ရွေးကောက်ပွဲမှာတော့နိုင်ငံတော်ဝန်ဝင်ရောက်ရှင်ပြိုင်ကြမယ်လွှတ်တော်ကိုယ်စားလှယ်ပေါင်း6,065ဦးရှိပါတယ်။အဲ့ဒီထဲမှာအမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းက9,284ဦးရှိပြီးတော့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းက800သာရှိတာမို့ရွေးကောက်ပွဲမှာအမျိုးသမီးကိုယ်စားလှယ်လောင်းပါဝင်မှုနှုန်းက 13.2% ခန့်နှုန်းသာရှိပါတယ်။နိုင်ငံတော်ဝန်ရွေးကောက်ပွဲဝင်ကြမယ်လွှတ်တော်ကိုယ်စားလှယ်လောင်း6000ကျော်ထဲမှာတတိပုဂ္ဂလဝင်ရောက်ရှင်ပြိုင်ကြတဲ့သူက306ဦးရှိပြီးအဲ့ဒီ306ဦးထဲမှာအမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်း19ဦးပါဝင်နေဆိုတာကိုပြောပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အစီအစဉ်ကိုဒီမှာပဲရန်နာခွင့်ပြုပါအောင်ရှင်နောက်တစ်ပတ်မှလည်းကျမတို့ပြန်ဆောင်ရအောင်ပါနော်နားဆင်ကြတဲ့သောတာရှင်တွေအားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်